ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ဘူးသီးတောင်မောင်တော်နယ်ဆက်တွေမှာမြမတက်မလို့နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြတိုက်ပွဲတွေဖြစ်ပွားနေသေးပါပဲ။ဒီမနေ့ရသေးတောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
စီရဲတဲမှနေဆဲဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိတောင်မြို့နယ်အစဒေသမှာမြမတမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့အီအီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေသကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထောင်ဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VUA ကိုခုလူပြောပါတယ်
ပေါ်လာဤစေမင်းရောက်ကကျွန်တော်တို့ဒီကနေ့သွားပြီးဟိုဆက်လာတော့တဲ့တော်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်တနက်ကနေကြာတော့တနက်နေ့ကြီးနေတဲ့ပိုက်တဲ့တင်းငါရှိကိုသိုးပြီးတော့မတော်ဘူးဒီကျွန်တော်တို့ခေါင်းပေါ်မှာတော့ဟိုက်စီးသွားနေတာရှိတယ်ရခိုင်တမလို့အေးနဲ့ဒီနမတမလို့ဟိုဖြစ်နေတယ်ကြာတော့ရွာနဲ့တော့တမိုင်ပတ်ဝန်းကျင်ကတော့ဝေးတယ်
ပဲတလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြေးရွာဖုန်ကြီးကျောင်းနဲ့တက်ပြေကြရွာဖုန်ကြီးကျောင်းတွေကိုတိမ်းရှောင်နေရတယ်လို့တက်ပြေကြရွာစစ်ရှောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒါမျိုးတွေများစီယုံဖို့ဝင်ဒူးကခုလိုပြောပါတယ်
ဒါပေမဲ့ဒီတော့အခုကအဲ့ဒီခယူရှောင်းဖက်ကိုထွက်တာပေါ့နော်မတခင်မှာပဲလည်းနေကြည့်ပောက်ွက်တယ်ကြားရတယ်အဲ့ဒီအနေနဲ့ကြည့်ရောကဒီတခင်တချို့မိသားစုတွေကဖုန်းကြောင်းတွေမှာလာပြီးတော့ခုံလာကြတယ်ပေါ့ဒီတက်ပြေကြရဲ့နောက်ပြီးတော့ပေးတဲ့သူတွေပေါ့နော်အဲ့ဒီဖုန်းကြောင်းတွေမှာလာကိုတက်ပါလေခဏ
ကျေးတိတော်မြို့နယ်ကတက်ပြေကြရွာမှာ2017ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ရှောင်းလည်းရာကျော်ခုံလုံးနေတဲ့စစ်ရှောင်းစခန်းတစ်ခုလည်းဖြစ်ပါတယ်ဒီကနေ့ကြာတာပသိနေမှာဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဗုဒ္ဓနေမှာဘူရီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ဤပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဇန်နဝါရီလ9ရက်နေ့မှာတော့ဟိုစစ်တေမုန်တကူရှိလို့ကြာအဲ့မှာညခန္နာရနေပြီးတော့9နာရီရှိတယ်လေအဲ့ဒီမှာဒီမောင်သောမျိုးနယ်အစင်းကပြေရတခုမှဖိတ်ကြည့်ဖြစ်တော့ရှိလို့ကြာအဲ့ဒီဘူရီတောင်နဲ့မောင်သောနယ်ကအဲ့ဒီမှာဒီကျန်တဲ့ကောင်နေပြီးတော့တောင်းကြဆန်းတာရှိတယ်ဗျဒီမင်းမကျန်းစေတဲ့ခေါင်းပြီးပြီလေကျွန်တော်တို့တောင်းကြရမှုရှိတယ်နောက်ရက်ခါလေးတောင်းကြရမှုရှိတယ်ဗျကျွန်တော်တို့ပြည့်စုံကြဆန်းမှုဘာမှမရှိဘူးဗျဒီမင်းမမလည်းဟိုကြိုးကြပြည့်စုံမှုတွေကတော့ဆက်ပြီးရရှိနေတယ်ဗျ
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားတည်မပြုတ်နိုင်သေးပါဘူးဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖွဲ့သူရင်းမှုကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးလက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ရင်အားတွေတိုးချဲ့လာသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်ဆွေဘကတက်တွေကလူမျိုးနဲ့မြင်ရတယ်ဗျာတိုက်ပွဲတွေအများကြီးဖြစ်မဲ့လက္ခဏာတွေပဲအဲ့တော့ကြောင့်စစ်ပွဲတွေအများကြီးဖြစ်မယ်မလို့လားအတက်ဆုံးရှုံးနေတာမှုတွေလူသားအရင်ပြစ်ပြီးရှုံးနေပြီးရင်ရတဲ့ပြည်သူတွေစစ်ဘဲဒဏ်ကိုတော်တော်များခံရမယ်
2018နိုဝင်ဘာလကွန်ကစပြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရသိပ်တောင်ဘုံနကျုံမြို့နယ်တွေဘက်မှာရွာသား 9,000 ကျော်စစ်ပီးတင်းချောင်နေရပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးကြာဆုံးခဲ့ပြီးတနက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေအေလက်နက်ကင်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကင်ဖွဲ့ကိုနှိမ်နင်းစစ်ဆင်ရေးလှုပ်ဆောင်သွားဖို့လူအရင်လေချောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ